ကျမကဆုမမရှင်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကမ္ဘာကရောဂါကိုဗစ် -19 ကူးစက်ခံရရင်တုံ့ပြန်ဆောင်ရွက်နိုင်မှုကြိုတင်ကာကွယ်မှုတွေလုံလောက်စွာမရှိတဲ့အပေါ်နာဂဒေသခံတွေရဲ့စိုးရိမ်ချက်တွေအကြောင်းပြောပြပေးကြပါမယ်။ကိုဗစ် -19 ကရောဂါဟာချင်းမြေနယ်နဲ့စကိုင်းတိုင်းဒေသတွေမှာလည်းကူးစက်မှုရှိလာနေတဲ့အတွက်စကိုင်းတိုင်းဒေသကြီးကလမ်းမဆက်သွယ်ရေးအသွားအလာခက်ခဲလာတဲ့နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသလိုနေရာမှာယောဂါကူးစက်ပြန့်ပွားလာမှာကိုနာဂဒေသခံနေနဲ့နာဂလူငယ်တွေဘက်ကအတော်လေးကိုစိုးရိမ်နေကြတာလို့နာဂကျေးရွာတွေအထိကျန်းမာရေးပညာပေးလိုက်လံဆောင်ရွက်ပေးနေတဲ့နာဂလူငယ်အထွန်းမဂရီက VOA ကိုပြောပါတယ
်။နာဂဒေသမှာပေါ့နော်ကျွန်တော်တို့ဒီလူငယ်ပရိုက်တာအဖွဲ့လေးတွေပေါ့နော်ဒီ COVID-19 ကာကွယ်ရေးနဲ့ပတ်သက်ပြီးတော့မှာပေါ့နော်ကျေးရွာတွေကိုကြွားပြီးတော့ပြည်မြင်ဖွင့်ပေါ့နော်ကျွန်တော်တို့လှုပ်ဆောင်ပေးတယ်ကြွတော့မတွေးဝင်ဘူးပေါ့ဗျာ။ဘာဖြစ်လို့လဲဆိုတော့2016ဒီအဖြစ်ဆိုးတုန်းကလည်းကျွန်တော်တို့အများကြီးကြုံခဲ့ရတယ်လေ။အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ပါရစ်ဖြစ်ဖြစ်အဲ့လိုမျိုးမဖြစ်ပါစေနဲ့ပဲဆူတောင်းရတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့စီမှာလုံလောက်တဲ့အစီအဝါပစ္စည်းအနည်းပညာမရှိဘူး။မရှိတော့ကျွန်တော်တို့ကအရေးကြီးတဲ့လိုအပ်တဲ့ဒီ information နဲ့အချက်အလက်တွေပေါ့ WHO ကပေးတဲ့ဟာတွေကျွန်တော်အာဂါနဲ့ကျန်းမာရေးဝန်ကြီးဌာနနေပေါ်မှာပေးနေတဲ့ဒီအချက်အလက်တွေပေါ့နော်။အဲ့ဒါတွေပဲကျွန်တော်တို့အတိအကျမြှုပ်ပြီးတော့မှကျွန်တော်တို့က information sharing တွေလုပ်တယ်ပေါ့နော်။
ဒါကဒေသထဲမှာကူးစက်သူမရှိသေးပေမဲ့ဝေးလံခေါင်းတည်ပြီးလမ်းမဆက်သွယ်ရေးခက်ခဲတဲ့အပြင်ကျန်းမာရေးဝန်ဆောင်မှုအားနည်းလာတဲ့ဒီနာကဒေသမှာကျန်းမာရေးဝန်ထမ်းတွေလုံလောက်စွာမရှိတာကျန်းမာရေးဆိုင်ရာအထောက်အပံ့ပြုပစ္စည်းတွေလုံလောက်စွာမရှိတဲ့အခက်အခဲတွေနဲ့ကြုံနေရတာပါ။ဌာနေတိုင်းရင်းသားနာဂတွေနဲ့ပူးပေါင်းပြီးတော့ COVID-19 တုံ့ပြန်ဆောင်ရွက်ရေးစီမံကိန်းလှုပ်ဆောင်နေတဲ့မြန်မာနိုင်ငံဆိုင်ရာဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်ဝန်းကျင်ဆိုင်ရာဗဟိုဌာနရဲ့ဆက်သွယ်ရေးနဲ့မီဒီယာညှိနှိုင်းရေးမှုကိုအိုက်ဆက်ကျော်ထိုးလာကအရေးပေါ်လိုအပ်ချက်တွေကိုပြောပြပါရစေ
။နာဂဒေတာမှာတော့ COVID-19 ကူးစက်တဲ့တူတော့မရှိသေးဘူး။ဒါပေမဲ့လည်းဖြစ်နိုင်ခြေရာများတာခုနောက်ပိုင်းဟိုဟာပြည်ပဝင်လာတဲ့တူတွေများလာတော့ဒီ effect ကိုပြန်လာတဲ့တူတွေရှိတဲ့အတွက်ပေါ့နော်။ဒေတာခံရတဲ့အနေနဲ့တော်တော်လေးစိုးရိမ်နေရတဲ့အနေထားရှိတယ်။နောက်တစ်ခုကဒေတာအတွင်းမှာရှိတဲ့တူတွေရဲ့ COVID-19 နဲ့ပတ်သက်တဲ့အသိပညာတရှိထားမှုကလည်းအတိုင်းအတာတစ်ခုထိပဲရှိတဲ့အတွက်ပေါ့နော်ဒေတာအတွင်းမှာဟိုကျန်းမာရေးဝန်ထမ်းတွေကလည်းအကန့်အသတ်တွေအများကြီးရှိတယ်။နောက်ပြီးတော့မှဒီအကာအကွယ်ပြည့်စုံရတဲ့အလုံလောက်မှုမရှိဘူးအဲ့လိုမျိုးအနေထားရှိတယ်။တကယ်လို့တယောက်ကအဲ့လိုမျိုးဖြစ်ခဲ့တယ်ဆိုလို့ရှိရင်တော့အဲ့ဘက်မှာ risk ကတော့ပိုပြီးတော့များတယ်ပေါ့နော်။ဒီနာဂဒေတာအတွက်ဟိုတောင်ပေါ်ရွာတွေပေါ့နော်။အဲ့ဘက်မှာလူကြီးက3သိန်းတော့နေရာဖြစ်တဲ့ recovery ဖြစ်ဖို့အတွက်ကအများကြီးလိုအပ်တာရှိသေးတယ်။အားကြောင့်မလို့ဒီကိုကြီးပန့်ပွေးရေးအပိုင်းတော့အများကြီးလိုအပ်တဲ့အနေအထားပေါ့နော်
။ကျေးရွာအစုလေးတွေနဲ့တည်တတ်နေထိုင်နေကြပြီးအထူးသဖြင့်အရေးပေါ်ကျန်းမာရေးဆောက်ရှောက်မှုမပြည့်စုံသလိုဘာသာစကားအခက်အခဲလည်းရှိတယ်လို့ဒေသခံနာဂလူငယ်အထုံးမဂရီကပြောပါတယ်
။နာဂဒေသမှာဆရာမတွေအလုံးလောက်မရှိဘူး။ရှိတဲ့နေရာတွေမှာလည်းဒီစစ်ဘက်ဆိုင်ရာအထောက်အပံ့ပြုပစ္စည်းတွေပေါ့နော်မလုံလောက်ဘူး။ဒီလူဝင်လူထွက်တွေနဲ့ပတ်သက်ပြီးတော့မှသူတို့အနေနဲ့ဘလို့နေထိုင်တဲ့နဲ့ဒီစစ်တဲ့နဲ့အဲ့အရာမျိုးတွေပေါ့နော်။တချို့ကျွန်တော်တို့နာဂဒေတာမှာပမာလို့မပေါက်တဲ့ရာရှိတယ်အင်္ဂလိပ်လို့မပေါက်တဲ့ရာရှိတယ်အဲ့အရာတွေဆိုဒီမှာရှိနေတဲ့ဒေတာခံရဲ့အကူအညီနဲ့ကျွန်တော်တို့အချက်လက်လေးတွေကိုကျွန်တော်တို့ကပါတာပြန်တယ်ကျွန်တော်ဒီဒေတာစံပါတာစကားတွေနဲ့ပေါ့နော်။အဲ့ဒါရံပုံငွေကလည်းအလုံလောက်မရှိဘူးပေါ့နော်။အလုံလောက်မရှိတော့လေရှိမြို့နယ်မှာတော့မှကျွန်တော်တို့ကတမြို့နယ်လုံးကိုမလွှမ်းခြုံနိုင်ဘူး။ဒီကားလမ်းနဲ့ highway လမ်းမှာတခြားလူဝင်လူထွက်များတဲ့အဲ့လိုနေရာတွေကိုကျွန်တော်တို့က target ထားပြီးတော့လုပ်ပြတာဆရာမ။
နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင် COVID-19 ကြိုတင်ကာကွယ်မှုတွေကိုစနစ်တကျပြင်ဆင်ထားဖို့လိုတယ်လို့လည်းကိုအိုက်ဇက်ကျော်ထွန်းလာကထောက်ပြပါတယ်
။နာဂဒေသကတွားလာတာအရန်ကိုဝေးတဲ့နေရာတစ်ခုဖြစ်တယ်။လမ်းပန်းဆက်တွေအရန်ခက်ခဲတဲ့နေရာဖြစ်တဲ့အတွက်တစ်ခုခုအခုချိန်မှာဖြစ်ပြီးဆိုတဲ့အခါကျမှတွားပြီးမှ response လုပ်မယ်ဆိုလို့ရှိတော့အရန်နောက်ကျသွားမဲ့အနေအထားလေးရှိနိုင်တယ်ပေါ့နော်။အဲ့ဒါကြောင့်မလို့ဒီဟာအကောင်းဆုံးကတော့မဖြစ်ခင်ကလေးကနေလိုအပ်တဲ့ဟာလေးကိုအကောင်းဆုံးသူတင်ပြပြင်ဆင်ထားဖို့လိုအပ်မယ်။ဒီအစိုးရဌာနဆိုင်ရာအနေနဲ့လည်းဒီထက်ပိုပြီးတော့အကောင့်အောင်လည်းလုပ်ဖို့လိုအပ်မယ်လို့ကျွန်တော်တို့မြင်နေပါတော့။တချို့နေရာဆိုပမာလိုနားမလည်တဲ့လူရှိတယ်။အဲ့ဒါကြောင့်မို့ဒေတာခံတွေရဲ့ပူပေါင်းဆောင်ရွက်မှုကိုလည်းရရှိအောင်အခုကလေးကနေဟိုအကောင့်အောင်လုပ်ဆောင်ထားဖို့ပါတော့
။လူသူရောက်ပေါက်နေတဲ့တောင်တန်းဒေတာကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာတွင်ကကျေးရွာပေါင်း22ရွာမှာတန်တရားလူနာတွေကိုတိချစောင့်ကြည့်တဲ့အနေအထားတိစောက်ပေးတာပါဝင်အကာအကွယ်ပစ္စည်းကူညီထောက်ပံ့ရေးလုပ်ငန်းတွေကိုတော့အရက်ဖတ်လူမှုအဖွဲ့စည်းဌာနတိုင်းရင်းသားတို့၏သဘာဝတရားစတာအခွင့်အရေးကာကွယ်ပေးအဖွဲ့နဲ့မြန်မာနိုင်ငံဆိုင်ရာဆွစ်ဇာလန်တန်ယုံရဲ့အကူအညီနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးပတ်ဝန်းကျင်ဆိုင်ရာဗဟိုဌာနတို့ပူးပေါင်းပြီးဆောင်ရွက်နေပါတယ်ရှင်။